မြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ဇန်နဝါရီလနောက်ပိုင်းမှာကျန်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုကိုဗစ်ရောဂါကာကွယ်ဆေးထိုးနှံပေးပြီးတဲ့နောက်မနက်ဖြန်ကစပြီးအများပြည်သူကိုထိုးနှံပေးဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းတက်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကျန်းမာရေးဝန်ကြီးဌာနအပါအဝင်အုပ်ချုပ်မှုတွေမှာအပြောင်းလဲတွေကြောင့်အစီအစဉ်တွေထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါသေးတယ်။ဒါပေမဲ့လည်းကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနပြောခွင့်ရဗဟုကုသရောဂါတိုက်ဖျက်ရေးဌာနကွင်းညွှန်ကြားမှုဒေါက်တာခင်ငယ်ကြီးကတော့အစီအစဉ်တွေအပြောင်းလဲမရှိဘူးလို့ပြောပါတယ
်။မနက်ဖြန်မှာစပြီးတော့ထိုးပေးမှာပါ။ရန်ကုန်မှာဆိုလို့ရှိရင်တော့မြို့နယ်၃မြို့နယ်နဲ့စတင်မှာဖြစ်ပါတယ်။ဒါကတော့တကုံမြို့နယ်ရဲ့ပပဲတန်းမြို့နယ်ရဲ့ဘိုးတထောင်မြို့နယ်အဲ့မြို့နယ်မှာရှိတဲ့65နဲ့ထက်ပြည်သူလူထုကိုစတင်ပြီးတော့ထိုးနှံပေးမှာဖြစ်ပါတယ်။ဒါဝစီထိုးတဲ့နေရာမှာလည်းပဲအန်ဒီရဲ့ကင်းအောင်ပေးမှာလည်းအရေးပေါ်လိုအပ်တဲ့စိတ်သက်တာအစဉ်ပြေဆောင်လာမယ်။ဖြစ်ချင်းထိုးပြီးရင်လည်းပဲနိုင်ဝက်ဆောင်ရမယ်။နိုင်ဝက်ဆောင်ပြီးနိုင်ဝက်ဘာမှမဖြစ်တော့စိတ်ချပြီးဆိုမှပြန်ရမယ်။ပြင်းထန်တဲ့ဓာတ်မတည့်မှုတွေဖြစ်လို့ရှိရင်ချက်ချင်းဆက်ဖို့အတွက်ဒါဖုန်းနံပါတ်တွေပါတခါတည်းအဲပေးမှဖြစ်ပါတယ်။ဒီနေရာမှာတယောက်စီတယောက်စီအကောက်ွယ်စေထိုးကတ်ကို QR code တွေနဲ့ဒါတွေဆောင်ရွက်ထားမှဖြစ်တဲ့အတွက်ကြောင့်မို့ဘသူကတော့စေထိုးပြီးပြီဘယ်နည်းထပ်ထိုးမယ်ဒါတွေကိုလည်းကတ်ထဲမှာတခါတည်းရေးပေးလိုက်မှဖြစ်ပါတယ်။
ဇန်နဝါရီလနောက်ပိုင်းနဲ့ဖေဖော်ဝါရီလဇန်ပိုင်းမှာထိုးနှံပေးတဲ့ကာကွယ်ဆေးတွေကအိန္ဒိယကနေမြေတားလက်ဆောင်ရရှိထားတဲ့ကိုဗစ်ရှီအလုံးရေသက်တမ်းဝယ်တွေကဖြစ်ပြီးတော့ဝယ်ယူထားတဲ့ကာကွယ်ဆေးတွေလည်းဒီလထဲမှာရောက်ရှိလာမယ်အကြောင်းဒေါက်တာခင်ငယ်ကြီးကပြောပါတယ်
။ကျမတို့အိန္ဒိယကနေပြီးတော့ဝယ်တဲ့ကာကွယ်ဆေးတန်း30မှယူထားတာရှိပါတယ်။တန်း30မှာတော့နှစ်တန်းပထမအထုံးနေနဲ့လာဖို့ရှိပါတယ်။အဲ့ဒါကတော့ပထမစီစဉ်လာတာတော့ဖေဖော်ဝါရီ4ရက်ပေါ့နော်။ဖေဖော်ဝါရီ4ရက်ကနေပြီးတော့ဖေဖော်ဝါရီ17ရက်ကိုကြောင်းလာပါတယ်7ရက်နေ့မှာတော့ဒါကောက်ကွယ်ဆေးနှစ်တန်းရောက်ရှိမယ်လို့မျှော်လင့်လို့ရပါတယ်ပြီးရင်တပြိုးချိုကိုဗက်ဆာနေပဲကာဗီဖွဲ့နဲ့ပူပေါင်းပြီးတော့ဒီလူရဲ့20ရာခိုင်နှုန်းအတွက်ကောက်ကွယ်ဆေးတွေရဲ့နော်ပထမတုပ်လဲပဲဒီဖေဖော်ဝါရီလကုန်လောက်မှာဆိုလို့ရှိရင်လာပွဲရှိပါတယ်အဲ့ဒါတော့ကျွန်တော်တို့ခုနယ်ကောက်ကွယ်ဆေးကိုဗစ်ရှိပဲဖြစ်ဖို့များပါတယ်ဒါတော့ဒါတပြိုးချိုရဲ့အစီအမံနဲ့လာမဲ့ကောက်ကွယ်ဆေးတွေဖြစ်ပါတယ်နောက်တစ်ခုကကြာတရုတ်ကနေပြီးတော့လူဒန်းနဲ့ကောက်ွယ်ဆေးသုံးတရာနဲ့တက်ဆိုင်ရာပုံကိုယ်လေးနဲ့ဒါချိတ်ဆက်ပြီးတော့လူဒန်းနဲ့ကိစ္စတွေကတော့ဆက်ဆောင်ရနေမှာဖြစ်ပါတယ်။နောက်တစ်ခုကကြာတော့ကောက်ွယ်ဆေးတွေကဤပြည်လနောက်ပိုင်းအစားပြီးတော့လေကျမတို့ဝယ်တဲ့ကောက်ွယ်ဆေးတွေကိုအထုတ်လိုက်ထုတ်လိုက်တော့တောက်လျှောက်ရောက်ရှိဖို့ရှိပါတယ်
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဌာနဆိုင်ရာအုပ်ချုပ်ရေးအပြောင်းလဲတွေပြုလုပ်ခဲ့ပြီးပြည်ထောင်စုဝန်ကြီးတွေကိုတာဝန်ကနေရနာပြီးအစားထိုးတာတွေရှိခဲ့ပါတယ်။အဲ့ဒီထဲမှာကျမရင်းနဲ့အကစားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာမြင့်ထွန်းနဲ့ဒုတိယဝင်ကြီးဒေါက်တာမြာလေးစိန်တို့လည်းပါဝင်ခဲ့ပါတယ်။အာဏာသိမ်းအစိုးရကိုဆန့်ကျင်တဲ့အနေနဲ့ကျမရင်းဝန်ထမ်းတချို့လည်းစစ်အစိုးရလက်အောက်မှာလုံမလုံပဲဆန္ဒပြသူတွေလည်းရှိလာပါတယ်။ဒါပေမဲ့လည်းအရေးကြီးတဲ့ကျမရင်းဆောက်ရှောက်မှုလုပ်ငန်းတွေမှာတော့ထိခိုက်လောက်တဲ့အခြေအနေမရှိဘူးလို့လည်းဒေါက်တာခင်ငင်ကြီးကပြောပါတယ်
။လက်ရှိမှာလည်းကိုဗစ်ကုသရေးဌာနဆေးရုံတွေမှာကုသမှုပေးနေတဲ့ဆရာဝန်တွေကလည်းဆရာဝန်စိတ်ဓာတ်ပြည့်တဲ့လူနာတွေကိုကုသမှုပေးနေပါတယ်ဘယ်သူမှဒီလူနာတွေကိုပြစ်သွားရလောက်အောင်တဲနှလုံးမမာပါဘူးကျမတို့ဆရာဝန်ရဲ့ဒီဂရိတ္တစာပြုကြတဲ့ဘုရားနော်လူနာတွေကိုကုသညာစွာရှိသမျှပြုစုကုသပါမယ်ဆိုတာကျမတို့တစ္ဆာဆိုပြီးတာဖြစ်ပါတယ်လက်ရှိဒေတာရသဆိုင်ရာဆေယောသဆိုင်ရာစေပညာပေါမောက်ခါတွေသမားတော်ကြီးတွေနော်မေဇီးတွေကနေအကောင်းဆုံးဒါလှူဆောင်နေပါတယ်လို့ဟိုပြောချင်ပါတယ်
ကျမရင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဖေဖော်ဝါရီလ3ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကာယရောဂါကြောင့်သေဆုံးသူ3100ကျော်နဲ့ကူးစက်သူအတူပြုလူနာပေါင်းက34900ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပေါင်း VOE အတွက်သတင်းပေးပို့ထားပါတယ်။